နှစ်စဉ်နယူးယောက်မြို့နယ်ကောင်ကဒီနာမည်ကျော် Times Square နှစ်တစ်ဂျိုးဆိုပွဲမှာကျင်းပလေးရှိတဲ့ဒီနှစ်တစ်ကူပွဲမှာ2018ခုနှစ်အကုန်အတွက်ထူးခြားတဲ့ကကမ္ဘာတစ်ပေါင်းကသတင်းသမားတွေနဲ့သတင်းလွတ်လပ်ခွင့်ကိုယူရပြီးတော့ချီးမြှင့်ကြတာပဲဖြစ်ပါတယ်။မြန်မာနိုင်ငံပါဝင်သတင်းလွတ်လပ်ခွင့်ကိုဖိနှိပ်တဲ့နိုင်ငံတွေနဲ့ပတ်သက်လို့ရှိရင် Times Square ပွဲတော်ကပေးတဲ့အမှာစကားကတော့သတင်းလွတ်လပ်ခွင့်ကိုယုံကြည်သူတွေအနေနဲ့အရှုံးမပေးဘဲနဆတိုးပြီးတော့စူးစမ်းသွားမယ်ဆိုတာပဲဖြစ်တယ်လို့ CPG သတင်းသမားကောက်ကွယ်ဆောင်ချော်ရီဖွဲ့ကပြောပါတယ်။ဒီကြောင့် Matt Engine နဲ့ဆက်ပြီးတော့ပြောကြပါခင်ဗျာ။
ကမ္ဘာတဝန်ပြိတက်ပေါင်းဘီလီယံနဲ့ချီပြီးရုပ်တံကနေတဆင့်ကြည့်ရှုနေတဲ့နယူးယောက်မြို့နယ်ကောင် Times Square က2018ခုနှစ်ကုန်လုံး2019ခုနှစ်ကူးပြောင်းမဲ့ဒီဇင်ဘာလ31ရက်နေ့တကောင်ရံအချိန်ကြိုးစိုးဆင်းနေတဲ့နှစ်တကူပွဲမှာသတင်းသမားတွေနဲ့သတင်းလက်လက်ခွင့်ကိုအားပေးချီးမြှင့်တဲ့အနေနဲ့ American ပြည်ထောင်စုကနာမည်ကြီးသတင်းဌာနပေါင်းစုံဝိုင်းရင်သတင်းသမားတွေကိုအထူးဧည့်သည်တော်တွေအဖြစ်ဖိတ်ခေါ်ပြီးကျင်းပခဲ့ရပါဒါနဲ့ပတ်သက်လို့ပွဲအစီအစဉ်မှုဖြစ်တင်ဆက်တဲ့အမျိုးသမီးကအခုလိုကြေညာသွားပါတယ
် Every year Times Square New Year's Eve celebrates the human spirit by honoring people and organizations that inspire us. This year we celebrate journalism and the free press.
ဒီနေ့ Times Square မှာကျင်းပတဲ့နှစ်တကူအကျိုးပွဲမှာကျမတို့အားလုံးကိုလေးစားအတူယူအားကြအောင်ဖြစ်ပေါ်စေတဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေရဲ့စိတ်ဓာတ်အားမှန်ကိုချီးမြှင့်တာဖြစ်ပါတယ်ဒီနေ့မှာတော့သတင်းလောကနဲ့သတင်းလွတ်လပ်ခွင့်ကိုကျမတို့ချီးမြှင့်ကြမှာပါမကြာခင်မိနစ်ပိုင်းအတွင်းနှစ်ပေကူမဲ့ညတကောင်းရဲ့အချိန်ရောက်ဖို့စက္ကန့်60အလိုကိုရေးတွက်ဖို့ဒီမှာရှိတဲ့အကောင်းဆုံးသတင်းသမားတွေစင်မြင့်ပေါ်ကိုတက်လာကြတော့မှာပါလို့ပြောသွားတာပါအထူးဧည့်သည်တော်တွေအဖြစ်တက်ရောက်ခဲ့တဲ့သတင်းသမားတွေထဲမှာတူရကီနိုင်ငံ Sorry ကောင်စစ်ဝင်ရုံးမှာအသက်ခံခဲ့ရတဲ့ Washington Post ဆောင်းပါးရှင် Jamil Khashoggi ကိုကိုစားပြုပြီး Washington Post Editor Karin Atia အပါအဝင် New York Times သတင်းစာလက်ထောက် Editor Rebecca Blumenstein နောက် CNN Time Magazine NBC The Wall Street Journal တို့အပြင် New York ချေဆိုင် CPG သတင်းသမားများကာကွယ်ဆောက်ရှောက်ရေးအဖွဲ့ဥက္ကဋ္ဌ Joe Simon လည်းပါဝင်ပါတယ်1909ခုနှစ်ခေတ်ကစတင်ပြီးနှစ်ပေါင်း100ကျော်အစဉ်လာမပြတ်နှစ်စဉ်ကျင်းပလာတာဖြစ်ပြီးလူပေါင်းတပန်းနီးပါးလာရောက်စုဝေးတဲ့ Times Square ကနှစ်တကူကြိုးဆိုပွဲမှာသတင်းလောကနဲ့ပတ်သက်လို့ချီးမြှင့်ဂုဏ်ပြုတာဟာတကယ့်ကိုထင်ရှားပြီးအလွန်အရေးပါတဲ့လုပ်ရဖြစ်တယ်လို့ CPG အာရှရေးရာညွှန်ကြားမှု Steve Butler က VOA ကိုပြောပါတယ
် The Times Square celebration is put on by the businesses that operate
Times Square နှစ်တကူပွဲတော်ကိုဒီ area ပတ်ဝန်းကျင်မှာရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေကဦးစီးကျင်းပတာပါဒီစီးပွားရေးသမားတွေအနေနဲ့သတင်းလွတ်လပ်ခွင့်ဆိုတာဒီမိုကရေစီရဲ့အခြေခံတန်ဖိုးဖြစ်တယ်ဆိုတာကိုသူတို့အတိအမှတ်ပြုကြောင်းပြလိုက်တာပါပဲအမေရိကန်ပြည်ထောင်စုမှာရောတခြားကမ္ဘာတစ်ဝန်းကနိုင်ငံတွေမှာပါသတင်းလွတ်လပ်ခွင့်ဟာအချင်းချောက်ခံရတယ်ဆိုတာကိုသူတို့ကအတိအမှတ်ပြုကြတာပါအဲဒါကြောင့်သတင်းသမားတွေနဲ့သတင်းလွတ်လပ်ခွင့်ကိုထောက်ခံကြောင်းပြသတဲ့အလွန်အရေးကြီးတဲ့အထိတ်မှတ်လုပ်ရပဲဖြစ်ပါတယ်အလွန်အရေးကြီးတဲ့အထိတ်မှတ်လုပ်ရတစ်ခုဖြစ်ပါတယ်
CPG ရဲ့2018ခုနှစ်အစီအစဉ်ခန်းစာမှာလည်းကမ္ဘာတစ်လုံးမှာသတင်းတောက်လုပ်နေရင်အသက်ခံရတဲ့သတင်းသမားပေါင်း53ရှိခဲ့ပြီးမြန်မာနိုင်ငံမှာထောင်ဒဏ်9နှစ်စီချမှတ်ခံထားရတဲ့ writer သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးပါဝင်ဖမ်းဆီးခံထားရတဲ့သတင်းသမားပေါင်း252ရှိကြောင်းဖော်ပြထားပါတယ်။ဒါကြောင့်မြန်မာနိုင်ငံအပါအဝင်သတင်းလွတ်လပ်ခွင့်ကိုဖိနှိပ်တဲ့နိုင်ငံတွေနဲ့ပတ်သက်ရင် Times Square ပွဲတော်ကပေးတဲ့အမှားစကားနဲ့ပတ်သက်လို့ Steve Butler က VOA ကိုခုလိုပြောပါတယ်
ဒီနေ့မှာ has been a flagrant violation of press freedom. ဒီသတင်းတော့ကိုဆိုရချွတ်ချက်စုလီချိုးဖောက်မှုနဲ့ဆွဲပြီးရုပ်တင်စစ်ဆေးထောင်နှံအပြစ်ပေးခဲ့တဲ့ဖြစ်စဉ်ကိုကြည့်မယ်ဆိုရင်မြန်မာနိုင်ငံဟာသတင်းလွတ်လပ်ခွင့်ကိုချိုးဖောက်တဲ့နိုင်ငံတစ်နိုင်ငံဖြစ်နေပါပြီ။Times Square နှစ်တကူပွဲတော်ကပေးတဲ့အမှားစကားကလည်းသတင်းလွတ်လပ်ခွင့်ကိုယုံကြည်သူတွေအနေနဲ့ဒီလိုဖိနှိပ်မှုတွေကိုအရှုံးမပေးဘဲ
Times Square ကနှစ်တကူကြိုးစိုးပွဲမှာလုံခြုံရေးနဲ့ဖြောပြေးရေးအသုံးစီအမေရိကန်ဒေါ်လာတစ်တန်းကျော်ကုန်ကျခဲ့ကြောင်းပြောပါရယ် Times Square နှစ်တကူကြိုးစိုးပွဲမှာကမ္ဘာလက်ခီးတဲ့တစ်တန်းတက်ရောက်ခဲ့တယ်လို့သတင်းတွေမှာဖော်ပြထားပါရှင်